မြေပြည်တော်မှာဖမ်းဆီးတရားစွဲခံထားတဲ့ဒေါအောင်ဆန်းစုကြည်ကျမရဲ့အခြေအနေကြောင့်ဒီနေ့ယုံကြည်မှုမလာရောက်နိုင်ပါဘူး။မြေပြည်တော်အထူးတရားရုံးမှာဒေါအောင်ဆန်းစုကြည်ကျမရဲ့ရမလာနိုင်ဘူးလို့တရားသူကြီးကအသိပေးခဲ့တာဖြစ်ပါလေ။ဒေါအောင်ဆန်းစုကြည်အနီးဝန်းကျင်မှာရှိသူတို့ကိုဗစ်ရောဂါကူးစက်ခံရတာကြောင့်ဖြစ်ပုံရပြီးဒေါအောင်ဆန်းစုကြည်ကိုဗစ်ဖြစ်မဖြစ်ကိုတော့အသေးချာမသိရသေးပါဘူး။အနေဒီဆိုရလက်ထက်ကကိုဗစ်ကရောဂါပထမလှိုင်းကာလမှာရဟယင်ငါယံသုံးဆွဲတော်နဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်သဗ္ဗဝိမင်းလူကပြံဝင်ကြီးဒေါက်တာဝင်းမြအေးတို့၃ယောက်ကိုတရားစွဲထားတဲ့အဂတိလိုက်စားမှု၅မှုကိုတော့ဒီနေ့တရားရုံးမှာဆက်လက်စစ်ဆေးပါတယ်။သဗ္ဗဝိမင်းကိုတော့ဗီဒီယိုကွန်ဖရင့်စင်းနဲ့ဒီနေ့စစ်ဆေးခဲ့တယ်လို့သိရပါတယ်။တကယ်တော့ဒီနေ့ရုံးချင်းကဒေါအောင်ဆန်းစုကြည်စွဲချက်တင်ခံထားတဲ့အဂတိလိုက်စားမှုအမှုတစ်ခုဖြစ်တဲ့ဥချိုမင်းသိန်းစီကရွှေနဲ့ဒေါ်လာငွေရယူတယ်ဆိုတဲ့အမှုကိုနှစ်ဖက်ရှင်းနေပြီးအပိတ္တလျှောက်ရမှာဖြစ်ပေမဲ့သူယုံမလာနိုင်တာကြောင့်မချားနာနိုင်ခဲ့ပါဘူးအပိတ္တလျှောက်တဲ့ချက်ကိုလာဘက် AB 18ရဲ့မှာဒါတင်ပြဖို့တရားရုံးကရချိန်ပေးခဲ့ပါတယ်နိုင်ငံတော်ရှုဝတ်ချက်ပေါက်ကြားမှုကြောင့်စီးပွားရေးအကြံပေးရှွန်တနာအပါဝင်အမှုတွဲတရားစွဲထားတဲ့အမှုကိုကြာတာပတိနေမှာစစ်ဆေးဖို့ရှိသလိုတောက်ကြနေကြရဲ့20ရွေးကောက်ပွဲမှာမလျော်ဩဇာတုံးကမဲမတမာမှုဖြစ်အောင်လုပ်ခဲ့တယ်ဆိုတဲ့အမှုအတွက်ယုံကြည်ရှိပါတယ်အဲ့ဒီအခါကျရင်ဒေါအောင်ဆန်းစုကြည်လာနိုင်မနိုင်မသိရသေးပါဘူးဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေပြီအနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှန်ထုတ်တားမြစ်ထားတာမို့အမှုတွေကြားနာတဲ့အသေးစိတ်ကိုတော့မသိရပါဘူး